ပင်လယ်နဲ့ဆက်ဆက်နေတဲ့အေရာဝတီတိုင်းမဦးဝင်းမြို့ကတိုးမြစ်တစ်လျှောက်မှာငါးဖန်းခွင်းနဲ့ရေချောင်းတော်လာခွင်းမြန်မာစစ်ဘက်ကနှစ်လနေပါပိတ်လိုက်တယ်လို့ဒေတာခန်တွေက VOA ကိုပြောပါတယ်။အော်တိုဘောလာတရက်နေ့ကစပြီးတော့နိုဝင်ဘာ15ရက်နေ့အထိတားမြစ်ထားတာပါ။လုံခြုံရေးအရာအတိတ်ကမြစ်ချောင်းတစ်ခုကိုအသုံးပြုခွင့်ပိတ်ပင်လိုက်တာဖြစ်တယ်လို့မဦးပင်မြို့နယ်ကရေလုံသားတအူက VOA ကိုပြောပါတယ်။အခုလိုအချိန်ကြကြာငါးဖန်းခွင်းကိုပိတ်လိုက်တဲ့အတွက်စာဝတ်နေရေးအရာလည်းထိခိုက်ရတယ်လို့သူကပြောပါတယ်။
အဓိကတော့သူတို့ဒီပေမာဒီရေလမ်းကြောင်းကနေပြီးတော့ဒီ PDF တွေဝင်လာမယ်အထင်နဲ့ဟိုပိတ်တယ်လို့တော့အခုအနေနဲ့မြင်ပါတယ်။ဟိုဒီတရားဥပဒေဆိုတာကဒီပထဝီအနေထားအရာကပြန်တဲ့တိုင်းနဲ့ပြည်နယ်တွေနဲ့မတူတဲ့အခါကျတော့အခုတို့ကဒီကုန်းလမ်းကိုအသုံးပြုမှုဟာတိတ်အဆင်မပြေနိုင်ဘူးဆိုတာသူတို့တွက်ထားဖို့ရပါတယ်။အဲ့အတွက်ဒီရေလမ်းကထွက်လမ်းကိုမပိတ်ချင်တော့ဝင်လမ်းကိုသူတို့အဓိကအစောင့်ကြည့်မယ်ဆိုတဲ့သဘောမျိုးတက်ရောက်မလို့တော့ထင်ပါတယ်။အလေးအလုံးငန်းဒီဒီလုံငန်းကိုလည်းအဓိကထားတဲ့ဟိုတိုင်းတိုင်းဖြစ်တဲ့အခါကျတော့ဒီလိုမျိုးတွေပိတ်တာကတော့ဒါပြည်သူကိုဟိုနိုင်တဲ့စနေလောက်တဲ့သဘောမျိုးတွေတက်ရောက်တယ်ပုံပေါ်တော့သူတို့ဖြစ်ချင်တဲ့အနေထားကိုပဲလုပ်ပြီးတော့ပြည်သူဘက်ကမငဲတဲ့ပုံစံမျိုးတော့တက်ရောက်တယ်လို့ဝါထင်တယ်
တိုးမြစ်တစ်လျှောက်ငါးဖန်းခွင့်ပိတ်ပင်ထားပေမဲ့ရွာဘက်မှာတော့ငါးဖန်းပိုက်ချရာတွေအခုထိရှိနေပြီးတော့အာနာပိုင်တွေအနေနဲ့လည်းသုံးစုံတရာကျင်ညာတာမျိုးမရှိဘူးလို့ဒေသခံတို့ကပြောပါတယ်ရွာမှာ
တော့အတမကြောက်ဘူးရွာဘက်မှာတော့ချနေကြတာပဲချလို့ချလို့မချလို့လည်းမချကြဘူးဘာဖြစ်တာလဲမသိဘူးပုံမှန်တိုင်းကပုံမှန်တိုင်းတော့ဖြစ်ပါ့
အခုလိုငါးပန်းခွေရုပ်တရိပ်ပိတ်လိုက်တဲ့အပေါ်လုံခြုံရေးအခြေအနေကြောင်းဆိုပြီးခံမှန်ပြောဆိုတာတွေရှိပါတယ်တခြားလက်နက်ကင်အဖွဲ့အစည်းတွေမြစ်ကြောင်းကိုတုံးပြီးတော့ဝင်လာမှာကိုစိုးရိမ်လို့ဖြစ်နိုင်နေဆိုပြီးပြောဆိုပေမဲ့လို့မြန်မာစစ်တပ်ဖက်ကအတိအကျသတင်းထုတ်ပြန်တာမရှိပါဘူးမွေးမြူရေးနဲ့ကုသရေးဦးစီးဌာနကတာဝန်ရှိသူတဦးကတော့တိုးမြစ်တစ်လျှောက်ငါးဖန်းခွင့်ပိတ်ပင်တဲ့အခြေအနေရုံချုပ်ကိုတင်ပြလာတာမျိုးမရှိဘူးလို့ပြောပါတယ်
ကျွန်တော်တို့ကတော့မကြားဘူးဗျဒီရုံးကျုံရင်ကတော့မကြားဘူးသူဒေတာတိုင်းဒေတာကြီးအစွားဖွဲ့တာညာချင်းချင်းကလားငါတလောက်မဖမ်းရတဲ့ຢာကြီးကတော့အဲ့ဒီခုနေ့မှရှိတယ်ကျွန်တော်ပြင်ရတော့တော့ရှိတယ်အဲ့ဒီတိုင်းစွားဖွဲ့ရလေမြစ်လေးမြစ်ပါလေ
ဒါနဲ့ပတ်သက်လို့ ARD တိုင်းငါးလုံငန်းဦးစီးဌာနစီမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူးငဝုံမြစ်တိုးမြစ်တို့ဟာ ARD တိုင်းရဲ့အဓိကရေချောင်းလမ်းတွေဖြစ်ပြီးဒီမြစ်ကမ်းဆက်မှာရှိတဲ့အထောက်ထားမဲ့နေထိုင်သူတွေကိုလည်းမကြသေးခင်ကလပိုင်းတွေအတွင်းကရှင်လင်းနေပါတယ်ပြည်ကတဲ့တပတ်လောက်ကပတိမြို့ဘူတာကြီးနဲ့ငဝုံမြကြားမှာရှိတဲ့လူဦးရေ2000နီးပါးနေထိုင်နေတဲ့ရပ်ကွက်တစ်ခုကိုပြောင်းရွှေ့ပေးဖို့အတွက်စာထုတ်ခဲ့ပြီးတာဝန်ရှိသူတွေဘက်ကစတင်ရှင်းလင်းနေသလိုအခုငါးဖန်းခွင့်နဲ့မြန်မာစစ်တပ်ကနှစ်လနီးပါးပိတ်ပင်လိုက်တာလည်းဖြစ်ပါတယ်